မြန်မာပြည်သူတွေအတွက်ကောင်းကျိုးထက်ဆိုးကျိုးပိုများစွာကြောင့်မြစ်စုံစီမံကိန်းကိုအပြီးတိုင်ဖျက်သိမ်းပြီးဖို့အမေရိကန်ရောက်မြန်မာနိုင်ငံသားတွေကဝါရှင်တန်ဒီစီမှာရှိတဲ့တရုတ်တန်ရုံနဲ့မြန်မာတန်ရုံရှိတွေမှာတောက်ကြနေလေပိုင်းကဆန္ဒထုတ်ဖော်တောင်းဆိုလိုက်ကြပါတယ်။တရုတ်နိုင်ငံဘက်ကပြန်ဆန့်ကျင်နေတဲ့မြစ်စုံစီမံကိန်းပြဿနာဖြေရှင်းမှာ
NLD အစိုးရကပြည်သူတွေရဲ့သဘောဆန္ဒကိုလိုက်ရောနိုင်ပါမလားဆိုတာတန်လျာဝင်မိရဲ့လို့နိုင်ငံရေးလေလာသူတချို့ကတုံ့တက်ကြပါတယ်။အကြောင်းစုံကိုကိုညံဝင်းအောင်ကပြောပြပေးပါရှင်။
အိန္ဒိယနာပြည်နယ်ကနေလာရောက်ပြီးဝါရှင်တန်ဒီစီမှာဆန္ဒပြထုတ်ပေါ်တဲ့ကုအောင်မြင့်ထွန်းကတရုတ်နဲ့မြန်မာတန်ရုံရှိဆန္ဒပြရတဲ့အကြောင်းရင်းကိုရှင်းပြပါတယ်။အိန္ဒိယကတော့ပြည်သူ့စီမံကိန်းကကျွန်တော်တို့ဟိုအသက်သွေးကြောဖြစ်တဲ့အရာဝတီစိန်ခေါ်သွားမှာဆိုလို့ဘယ်လိုချက်ကမြေတုံတဲ့စီမံကိန်းကိုတိစောက်လိုက်မယ်ဆိုလို့ရှိရင်တော့အထူးသဖြင့်ကချင်ပေါ့နော်။ကချင်ဒေသခံပြည
လက်တည်နေရတဲ့နေရာတွေပေါ့နော်ပျက်စီးဆုံးဆုံးသွားလည်းဒီဖြစ်မျိုးတွေကိုကျွန်တော်လက်မခံနိုင်ဘူးဒီရေကာတာကြီးကျိုလဲပျက်စီးသွားရင်ဒီမလညာတိုင်းပါပြည်ပြည်ပန်းပေါင်းများစွာဆက်ဆုံးဆုံးသွားနိုင်ပါလေအဲ့ဒီတော့မဖြစ်တဲ့ဟူးဒီအတွက်ကြောင့်ကျွန်တော်ကသစ္ဆုံကြီးမယ်လို့ဘလို့မရှိတာဖြစ်ပါလေ
တရုတ်နိုင်ငံဘက်ကပြန်စကျင်နေတဲ့မြစ်ဆုံစီမံကိန်းပြဿနာကင်တွယ်ဖြေရှင်းရေးမှာ NLD အစိုးရကပြည်သူတွေရဲ့သဘောဆန္ဒကိုလိုက်လျောနိုင်ပါမလားဆိုတာတန်တရားဝင်မိကြောင်းအမေရိကန်မှာနေထိုင်တဲ့နိုင်ငံရေးလေ့လာသုံးသပ်သူဒေါက်တာတင့်ဆွေကဆိုပါတယ
်ကျွန်တော်မြစ်ဆုံစီမံကိန်းကတော့ဒီနေ့ပမာပြည်မှာတပီလုံးကပြည်သူလူထုဘယ်သူကိုမေးမေးဘယ်သူမှသဘောကျတဲ့စီမံကိန်းကြီးမဟုတ်တာတော့သိကြပါရခင်ဗျအဲ့တော့ဆောင်းစီနောက်မကြခင်သွားမယ်ဒီဥပ္ပီခီးစင်မှာဒီကိစ္စတွေဆွေးနွေးရင်လည်းပဲသူကအတက်နိုင်ဆုံးတော့တိုက်ပြည်ဂျိုစီဘောဘက်ကကြည့်ပြီးတော့သူညှိပါလိမ့်မယ်သို့တော့အရင်အရင်ကဟာလာအပေးယူတွေလုပ်ပြီးသဘောတူထားတဲ့စေစုဟာကဘယ်လိုဒီလုတ်ခဲ့သလဲဆိုတော့ကာယကံရှင်တွေကလည်းအဲဘာလုတ်ထားလဲကျွန်တော်တို့ကမသိဘူးအဲ့တော့ဒီဟာတွေကိုအတက်နိုင်ဆုံးတော့ဒေါ်အောင်ဆန်းစုကြည်ကကြိုးစားပြီးတော့လုပ်နိုင်မယ်သို့တော့ကျွန်တော်ကတော့အခုချိန်ဒီဟာလာပြည်သူလူထုဖြစ်စေချင်တဲ့လောက်ကြီးဖြစ်ပါမလားဆိုတဲ့စိုးရင်ချက်ကတော့ရှိသေးပါပဲခင်ဗ
ျတရုတ်အစိုးရနဲ့သူ့ရဲ့ဆက်ဆက်နေတဲ့ကုမ္ပဏီတွေဟာနိုင်ငံသားတိုင်းပြည်တွေကစီမံကိန်းကြီးတွေကိုလုံခြုံခွင့်ရဖို့ကြိုးစားကြပြီးသက်ဆိုင်ရာနိုင်ငံတွေကိုအတိုးနှုန်းတစ်ခုတတ်မှတ်ရင်ငွေအမြောက်အများထုတ်ချတဲ့လုံနီးလုံဟန်နဲ့လဲပတ်နေတာပါနောက်ဆုံးမှာသက်ဆိုင်ရာနိုင်ငံတွေကအကျွေးပြီးတဲ့ပြဿနာနဲ့ရင်ဆိုင်ရပြီးတရုတ်ကုမ္ပဏီတွေရဲ့ဝါမျိုးမှုကိုကြုံရတဲ့တာဒကတွေရှိခဲ့ပါတယ်။မလေးရှားနိုင်ငံကတော့အရင်ဝန်ကြီးချုပ်နဲ့တရုတ်စီလေးလုံးကုမ္ပဏီတို့ချုပ်ဆိုခဲ့တဲ့ဒေါ်လာဘီလီယံ20တန်းယထာလန်းစီမံကိန်းကိုနောက်တက်လာတဲ့ဝန်ကြီးချုပ်မဟာသီယာလက်ထက်မှာဖျက်သိမ်းလိုက်ပြီးပြည်သူတွေအကျိုးရှိစေမယ့်အစီအစဉ်ဖြစ်လာအောင်ပြင်ဆင်ညှိနှိုင်းပြီးမှလက်ခံခဲ့တာတွေ့ရပါတယ်။ဒါပေမဲ့မြန်မာနိုင်ငံရဲ့မြစ်ဆုံစီမံကိန်းကိစ္စမှာတော့ဒီလိုပြန်လည်ညှိနှိုင်းတာမျိုးကိုတော့မလုတ်တဲ့ပဲလုံးဝဖြတ်သိမ်းတဲ့နဲ့လို့ဒေါက်တာတင့်ဆွေကသုံးသပ်ပါတယ
်ကျွန်တော်ကတော့ဒီမစ်ဆုံကိစ္စမှာတော့ရေးချေကိုကျွန်တော်တို့ကြည့်ရမှာအကျိုးမြတ်ရခိုင်နှုန်းတွေတိုးတာနဲ့ဖြစ်တဲ့ကိစ္စတရားလို့ကျွန်တော်မြင်ဆဘူးမကြသေးရနိုင်ငံတကာမှာတရုတ်ပြည်ရဲ့ဟလာအဲ့လိုယင်းနှိမ့်နှံမှုတွေငွေချေးမှုတွေကြည့်လို့ရှိရင်နိုင်ငံငယ်တွေနိုင်ငံသေးတွေဆင်းရဲတဲ့နိုင်ငံတွေဟာအဲ့ဒီဒုက္ခတွေဘလောက်ကြီးတယ်ဆိုတာကိုဖြည်းဖြည်းချင်းတိလာကြတာဘလို့လို့ရင်ကောင်းမလဲဆိုတာကတော့အတော့ကိုခက်တဲ့ကိစ္စဒါကိုကျွန်တော်တို့ဒီ energy ဆိုတာဟာစိတ်ဆန္ဒရှိတယ်လေအစွမ်းအားရှိပါမလားလို့ကျွန်တော်ကဟိုဆိုရင်လေဒီဒီချိန်ဒီတက်မှာ energy ကကောင်းခံရအောင်မလားအဲဒါကိုပဲကျွန်တော်ဆက်ဆိုရင်လေဒါကြောင့်အပေးအယူလုပ်ခြင်းအဲရခိုင်လုံးတိုးခြင်းနဲ့လည်းပဲကျွန်တော်ကတော့အဲတိတ်သဘောကျတဲ့အဲပြည်သူလူထုတောင်မဟုတ်ပါဘူးခင်ဗျ
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကတော့ AP25 ကနေ28ရက်နေ့အထိတရုတ်နိုင်ငံဘေကျင်းမှာကျင်းပမဲ့ဒုတိယအကြိမ်မြောက်ပိုလန်မသစ်စီမံကိန်းဖိုရမ်ကိုတက်ရောက်ဖို့ရှိပြီးတရုတ်တာဝန်ရှိသူတွေနဲ့တွေ့ဆုံခြင်းမှာမြစ်ဆုံစီမံကိန်းအကြောင်းထည့်သွင်းဆွေးနွေးလိမ့်မယ်လို့မျှော်လင့်နေခြင်းမှာအမေရိကန်ရောက်မြန်မာတွေကဆန္ဒထုတ်ဖော်ခဲ့ကြတာဖြစ်ပါလေခင်ဗျာ